တော်ရရှိမှာခင်ဗျာ1996ခုနှစ်ကျောင်းသားလှုပ်ရှားမှုဆိုတာဟာအခုဒီဇင်ဘာလဆန်းမှာ18နှစ်တင်းတင်းပြည့်မြောက်လာပြီဖြစ်ပါတယ်အဲ့ဒီကျောင်းသားလှုပ်ရှားမှုဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းမှာကြီးကြီးမားမားပေါ်ပေါက်ခဲ့တဲ့လှုပ်ရှားမှုကြီးဖြစ်တဲ့အပြင်ကျောင်းသားတွေအများအများအဖမ်းဆီးခံရပြီးထောင်ဒဏ်တွေနှစ်ရှည်လာများကြာခံခဲ့ရတယ်။ဒါအပြင်တက္ကသိုလ်ကျောင်းတွေကိုလည်းပဲပိတ်ခဲ့ရတဲ့အတွက်ကြောင့်မြန်မာနိုင်ငံမှာသာမကပဲကဘာမှာပါသတင်းကြီးခဲ့တဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ဒီကျောင်းတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားဖို့အတွက်ကျောင်းသားခေါင်းဆောင်၃ယောက်ကိုဖိတ်ကြားထားပါတယ်။ကျောင်းသားလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အတွက်ကြောင့်အဖမ်းခံရပြီးထောင်ဒဏ်နှစ်ရှည်ကြာခံခဲ့ကြရတဲ့ဒဂုံတက္ကသိုလ်ကျောင်းသားသမက်ကခေါင်းဆောင်တစ်ယောက်ဖြစ်သူကိုအေးအောင်98ခုကျောင်းသားလှုပ်ရှားမှုမှာဖန်ခံရပြီးထောင်ဒဏ်နှစ်ရှည်ကြာခံခဲ့ရတဲ့ကိုမျိုးမင်းထိုက်အခုလောလောဆယ်ဘကသ ABSU အတွင်းမှုမှဖြိုးဖြိုးအောင်လို့ဖြစ်ကြပါတယ်။1996ခုနှစ်ကျောင်းသားလှုပ်ရှားမှုဟာဆိုလို့ရှိရင်မြန်မာနိုင်ငံကျောင်းသားသမိုင်းမှာအထင်ကရသမိုင်းမှတ်တမ်းတစ်ခုဖြစ်ခဲ့ရပါတယ်။အဲဒီတော့ဖြစ်ခဲ့ပြက်ခဲ့တဲ့အခြေအနေတွေနဲ့နောက်ပိုင်းမှာကြုံတွေ့ကြားသိရတဲ့သုံးသပ်မိတဲ့အခြေအနေတွေအကြောင်းကိုကိုမျိုးမင်းထိုက်ကဥစွာပထမဆက်ပြီးတော့ပြောပြပါလားခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့စိုက်တိုက်ဆိုင်ဆိုင်ပေါ့နော်ကျွန်တော်တို့အခုဒီ96တက်လေအနေနဲ့တော့ကျွန်တော်တကယ်ချင်းဒီကိုကိုပေါင်းပေါ့လေသူကလောင်နာမည်ဆိုလို့ဇိန်ကတော့96အမှတ်တရဆိုပြီးတော့ကျွန်တော်တို့စာမှုတွေကိုထုတ်ဖို့ပြင်ဆင်နေတာရှိပါတယ်ဟု
တ်ကဲ့
အဲ့တော့ကျွန်တော်ကလည်းအခုပူပူနေနေပဲရေးထားတာပေါ့နော်ပြီးခဲ့တဲ့ရက်ပိုင်းလောက်ကပဲ96လှုပ်ရှားမှုဟာကျောင်းသားတွေနဲ့ရဲတွေအဓိကပြဿနာဖြစ်ကြတာပေါ့နော်နိုဝင်ဘာလထဲမှာအနိုင်ဆက်ပြူတာပေါ့နော်ဆိုလိုစစ်တာဆိုတာချက်ဒီကျောင်းသားတွေကိုရဲတွေကအနိုင်ကျင့်ပြီးချိုးနှက်လိုက်တဲ့ကိစ္စကိုမကြည်နိုင်ရမယ်ပြီးဒီစစ်မှုတက္ကသိုလ်ကျောင်းသားတွေကစပြီးတော့ဒီဆန္ဒပြကြတာပေါ့နော်အဲ့ဒီအချိန်မှာပြည်ရင်တော့ပေါ့နော်ကျောင်းသားထောက်ရှာမှုသက်သက်လို့ယူဆတဲ့လူတွေလည်းဒီဟာတကယ်တော့ကျောင်းသားထောက်ရှာမှုအခြေခံပေါ်နေပြီးတော့ဖြစ်ပေါ်ခဲ့တဲ့ဒီ78နောက်ပိုင်းအားကောင်းဆုံးနိုင်ငံထောက်ရှာမှုပေါ့နော်အဲ့ကာလအထိပေါ့လေ96ကာလအထိအဲ့လိုဖြစ်ခဲ့တာပါဖြစ်ခဲ့ရဆိုတော့ကျွန်တော်တို့နိုဝင်ဘာလောက်မှစဖြစ်ပေမဲ့ပြိတ်ပြီးတော့ပြည်ပြည်ပြန့်ပြန့်မဖြစ်သေးဘူးအဲ့နဲ့တို့ကနိုဝင်ဘာအကုန်ပိုင်းလောက်မှဒီကျောင်းသားတွေကိုဘာမှမလုပ်ပါဘူးဒီကျောင်းသားမှန်တိလာနဲ့ကောင်းမွန်ပြန်လှုပ်ပေးလိုက်ပါတယ်စသဖြင့်ဒီလင်ညာပြီးတော့တရင်ထုတ်ပြန်ခဲ့တဲ့အခါမှာဒါနဲ့ကျောင်းသားတွေရောအားလုံးပို့ပြီးတော့ဒေါသဖြစ်ခံပြင်းပြီးတော့သမုတ်တက္ကသိုလ်စီဝိုင်းတက္ကသိုလ်စေတက္ကသိုလ်ဒီရန်ကုန်တက္ကသိုလ် RC 1 2 3အစုံပေါ့နော်ကျွန်တော်တို့ဒီကျောင်းသားထုတ်ရှာမှုဖြစ်ခဲ့တာပါအဲဒီမှာပေါ့ဒီစမှာနှစ်ရက်နှစ်ညဆိုရင်ကဲနန်းလန်းစုံကနေပြီးတော့ညတွင်ချင်းပေါ့နော်ညဘက်မှာကြီးမနိုင်ဘက်ကနေတလျှောက်လုံးခြေကျက်ဖြစ်ကြတယ်လူလူပါပါဝင်ပြီးတော့ကူညီအားပေးပါတယ်နောက်ဆုံးမှကြတော့သူတို့ရဲ့နန်းကျောင်းပေါ့သူတို့နန်းကျောင်းထဲကိုဝင်ပါပြီးတော့ဒီဥထောင်ပေါ့ကောင်းပါအားလုံးကြိုက်နှက်ပြီးတော့နက်ဝီလီဝီလင်းပါကျွန်တော်တို့မြင်းနိုင်ဝင်ကိုဖမ်းခါတာပေါ့နော်ကြက်ကဆန်ကွင်းကို
ဟုတ်ကဲ့
အဲ၂ရက်နေပြီးတဲ့အခါမှာဟုတ်6ရက်နေကြာတော့လေကျွန်တော်တို့ဆက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ကပါသွားတယ်ဆန်းတဲ့ထဲမှာပါသွားတယ်ဒါပေမဲ့ဤနေပိုင်းတော့မှာတော်တော်များများကိုသူတို့ပြန်ထွက်ပြီးရခင်ဗျာတချို့တော့သူတို့ကဆက်ခေါ်ထားတယ်အရက်သားတွေနောက်တချို့နည်းနည်းဖင်ကြအဲ့မှာသင်ပေါ်သွားတဲ့ကျောင်းသားတချို့တွေကိုကြာတော့ဆက်ခေါ်ထားပြီးတော့ပြန်မထွက်တော့ဘူးကျွန်တော်တို့ကတော့အဲ့လိုမှာကံကောင်းပါနဲ့ပဲပြန်လွတ်လာပြီးတော့6ရက်နေမှာကျွန်တော်တို့ဆက်ပြီးတော့လှုပ်ရှားဖြစ်ပါတယ်။အဲ့အိမ်မှာပြောနေတာကတော့တချို့ကတော့လည်းကျောင်းသားရေးတက်ပေါ့နော်။ကျွန်တော်တို့ကတော့လည်းဒါဟာကျောင်းသားရေးတက်ဆိုတာချက်ဒီနိုင်ငံရေးအဲ့အခြေအားဒီ NLD ပါတီရဲ့တွေ့ဆုံဆွေးနွေးရေးပေါ့နော်။ဒီဟာကိုတည်ရမယ်။တကယ်တော့ဒီလှုပ်ရှားမှုဖြစ်တယ်ဆိုတာဟာလက်တတော့အကြောင်းရင်းလေးပေါ်မှာအခြေခံဖြစ်တာမဟုတ်ပါဘူး။78နောက်ပိုင်းဒီကိုယ်တည်းရေကောက်ပွဲအလောင်းမှာအစိုးရရဲ့ဒီစစ်စိုးရရဲ့ဖိနှိပ်မှုကြောင့်ပြုတ်ကွဲသွားတဲ့အင်အားစုတွေပေါ့နော်အဲ့ဒါတွေကိုညှို့ဝှက်ပြီးရောဒီတစားစီပြန်ဆက်ပွဲရင်းနဲ့ကျောင်းသားတို့ကြားထဲမှာဒီဘာကပအနေနဲ့ထုတ်ရှားခဲ့ကြတဲ့အင်အားစုတွေပေါ့နော်ဟိုကျွန်တော်တို့ရှေ့ရနောင်တော်တွေထုတ်ရှားခဲ့ကြတာပေါ့ကျွန်တော်တို့လည်းနောက်ပိုင်းမှာတက္ကသိုလ်ရောက်တဲ့အခါမှာပါဝင်ခဲ့တာပေါ့နော
်ဟုတ်ကဲ့
အဲ့ဒီထုတ်ရှားမှုတွေရဲ့အခြေခံအနေနဲ့ခုနပြောတဲ့ဒီကျောင်းသားလှုပ်ရှားမှုတစ်ခုနဲ့ပေါင်းဆက်ပြီးတော့နိုင်ငံအုပ်ဝန်ပဒံဆောင်ခဲ့တာပါပဲ။ဒါနဲ့အဲ့လိုအဲ့ချိန်မှာတော့ကျန်တဲ့နိုင်ငံအင်အားစုတွေပါတီတွေအနေနဲ့ဟိုဒီရရပါဝင်လာမှရှိရတဲ့လူတို့ရဲ့ကျောင်းသားရဲ့ပေါင်းစည်းပါဝင်ခဲ့တဲ့လှုပ်ရှားမှုတစ်ခုပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့တော့အဲ့ဒီတော့ဖြစ်ခဲ့ပြက်ခဲ့တဲ့အခြေအနေတွေကိုအေးအောင်တို့အနေနဲ့ရောဘယ်လိုများကျူးမြင်သုံးသပ်မိလဲခင်ဗျာ။ကိုအေးအောင်လည်းပြောပါဦး။
အော်အခုဒီအကြောင်းသားလှူရှားမှုတွေကခုနကကိုထိုက်ကြောတော့ဘယ်လိုလဲကျစ်လာရဥစ္စာလက်တလုံးအခြေခံအကြောင်းတရားတစ်ခုစိတ်ဓာတ်ဖြစ်တဲ့အကြောင်းတရားတစ်ခုပေါ်ဒီလိုမျိုးဖြစ်တာရှင်လေးလို့ရတော့ဝင်သွားလဲဒီတာမန်လူတွေကသမိုင်းကြီးတွေကပြောကြတာပေါ့ဗျာလက်သေးဆိုင်မှာလူချင်းတစ်ချင်းလူရင်းနဲ့ပါညာဒါပေမဲ့တနိုင်ငံလုံးမှာအထွေထွေပြည်နယ်ကိုဖြစ်နေတဲ့အချိန်ခါမှာဘယ်လိုအကြောင်းအရာ
ွဲလူလူอ่ะဟယ်လို
ဟုတ်ကဲ့ပြောပါ
ဟယ်လို
ပြောပါဟုတ
်ကဲ့ဒီမတရားမှုကိုခံရတဲ့လူလူကသူတို့အခွင့်အရေးရတာနဲ့မျှအုံချောက်ဒေါ်လာကိုအများအစင်နဲ့ကျင်နေတဲ့ဒီအရင်းနဲ့အကြောင်းတရားရှိဒီအကြောင်းတရားပေါ်မှာဒီလက်တလောဖြစ်တဲ့အကြောင်းတရားတွေကသုံးဆပေးလိုက်တာအခုဒီ96မှာဆိုလို့ရှိရင်ကျွန်တော်ဒီတကုံတက္ကသိုလ်မှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်တခြားကျောင်းတွေမှာဒီလိုဆန္ဒပြမှုတွေဖြစ်နေပြီပေါ့ဒါပေမဲ့ကျွန်တော်တကုံတက္ကသိုလ်မှာမဖြစ်ဘူးမဖြစ်တဲ့ကျောင်းမှာဒီစင်မား9ရက်နေမှာဘာလို့လဲဆိုတော့ကျောင်းလာတဲ့မကျောင်းသားတွေကိုကျောင်းပိတ်လိုက်ကျောင်းပိတ်လိုက်ကျောင်းတကားကြီးပိတ်လိုက်တော့ကျောင်းတကားရှိမှလူစုပိတ်လိုက်တော့ဖြစ်သွားတာအဲ့ဒီမှာသူများကျောင်းတွေဒီလိုမျိုးဆန္ဒပြငါတို့ကျောင်းကကျောင်းသားတွေသိမရှိတာလားဗျာညာဆိုပြီးတော့အဲ့ဒီမှာတနာကြော်ပဲအဲ့လိုဖြစ်သွားရင်ဆိုကျွန်တော်ကြားရတယ်ပေါ့ပြန်ကြားဆိုတော့ဒီလုတ်ချစ်နော်ရဲ့ဒီရင်းလုတ်သွားတဲ့အတိုင်းပဲဒီတက္ကသိုလ်ဒီမှာလည်းဒီလိုစိတ်ဝင်နေငယ်စိတ်ဝင်စားတဲ့သူတွေဒီလူတွေကလည်းစိတ်ဝင်ပြန်နိုင်ကြဒီလိုအချိန်လေးအချိန်ကတခုမှသူတို့ကဖန်တီးလိုက်တဲ့အပေါ်မှာပဲဒီလိုဘက်တလောအကြောင်းညာပေါ်မှာဖြစ်သွားတာဖြစ်တဲ့ဟာပေါ်မှာကျွန်တော်ပြန်စဉ်းစားကြည့်တဲ့ခါကျတော့တချို့ကိစ္စတွေကတော့ကျွန်တော်တို့မတိုင်မီမဲနဲ့ဖြစ်တာ
အခုပြောခဲ့တဲ့ဆွေးနွေးခဲ့တဲ့ပုံမှာမဖြစ်ပြောအောင်အနေနဲ့ရောဘယ်လိုများရှုမြင်မိလဲခင်ဗျာ
ဟုတ်ကဲ့ကျမအနေနဲ့ပုံတော့ဒီ96ကျောင်းသားလှူရှာမှုကတကယ်ပဲကြီးကြီးကျယ်ကျယ်ခဏခဏဖြစ်ခဲ့ပါတယ်နောက်96အပြင်ကတော့96နဲ့ဆက်ရ98ကျောင်းသားလှူရှာမှုပေါ့နော်ဒီနှစ်ခုကကျမတို့ပုံမှာဟိုတော်တော်လေးရိုက်ခတ်မှုရှိခဲ့တယ်ဘာဖြစ်လို့လဲဆိုတော့96ကျောင်းသားလှူရှာမှုကျောင်းသားအပါအဝင်ပေါ့နော်တခြားပြည်သူလူထုတွေလည်းပါတယ်အဲ့လှူရှာမှုအပြီးမှာပဲကျောင်းကြီးပိတ်လိုက်တယ်ဆိုတော့ဒီတက်ရတဲ့စနစ်ဟိုကျွန်တော်တို့ဒီကျောင်းနေရဲ့ဒီဘောကဆောင်းထားတဲ့စနစ်ပေါ့နော်အဆောင်းထားတဲ့စနစ်ကြီးကိုဖျောက်ပစ်တယ်ကန်ပင်းတဲ့စနစ်ကြီးကိုဖျောက်ပစ်တယ်အဲ့ဒီနောက်ပိုင်းကစပြီးတော့ကျွန်တော်တို့ပညာရေးစနစ်ကပုံပြီးတော့စိုးရွားတစ်ချက်စိုးရွားလာတယ်ပေါ့နော်နောက်ဆုံးကျွန်တော်တို့လက်ရှိဒီကျွန်တော်တို့2000ခွန်မှာဒီတတိယနှစ်ကျောင်းကိုဖြစ်ခဲ့တဲ့အဖြစ်ပေါ့နော်ကျွန်တော်အဲ့ဒီနောက်ပိုင်းကျောင်းသားအခုလက်ရှိကျောင်းသားတွေအဖြစ်စနစ်တကျကိုကျမတို့ကျောင်းသားတွေကိုဘာမှနိုင်ငံရေးနဲ့ပတ်သက်လို့ထိတွေ့မှုမရှိအောင်နောက်ဒီလူမှုရေးလှုပ်ရှားမှုတွေနိုင်ငံရေးလှုပ်ရှားမှုတွေဘာမှတကျလှုပ်ရှားမှုမရှိအောင်ကျောင်းသားတွေဦးပေါင်းဆောင်ဘတ်ပေါင်းဆောင်အနေပြီးတော့စောင့်ကြည့်ထိန်းချုပ်ပြီးကြိုးစားလာတာကတကယ်ကိုလက်တွေ့ကျွန်တော်မြင်လာခဲ့ကျမတို့ကိုဒီကျောင်းသားသမဂ္ဂဆိုလို့ရှိရင်အတန်တော်မကြားခင်အားလာအောင်ကျမတို့ကိုပြည်နေမှုတွေပို့ပြီးကြီးမားလာခဲ့တယ်ကျမတို့ကဘောင်ပြန်ပြီးတော့ကျမအနေနဲ့ခေါ်လို့ပြန်လဲဆိုရင်ကျမတို့ကျောင်းသားတွေက1988မှာသမဂ္ဂကိုစပြီးတော့ပြန်လဲပြီးတော့1988မှာတခါပြန်အတက်ဝင်အောင်ကျွန်တော်တို့ကြိုးစားတယ်။တခါ1998မှာလည်းဒီတောင်သားသမဂ္ဂဖွဲ့စည်းဘာသာတဖွဲ့စည်းဆိုပြီးတော့ဟိုကျွန်တော်တို့ကျောင်းသားတွေတမဂ္ဂမရှိတော့ဘူးလေ။တမဂ္ဂစိတ်တက်နေတောင်သားသမဂ္ဂကိုကျွန်တော်တို့ဘာသာတော်ကိုအလံကိုကျွန်တော်တို့ဆက်လက်ဆွဲသူ့ကိုကြိုးစားတယ်။အဲ့ဒီနောက်ပိုင်း2003မှာလည်းတခါထပ်ပြီးတော့ကျွန်တော်ကျူးစားမှုအမျိုးမျိုးရှိခဲ့တယ်။နောက်2000ခုပေါ့နော်။နောက်ကျွန်တော်အကျဉ်းတော်တွေကပြန်လုပ်လာပြီးလက်ရှိအချိန်အထိပေါ့။ကျွန်တော်တို့ဒီကကျမတို့ကိုဘယ်လိုမျိုးပေါင်းစုံနဲ့ပြိနေမှုမျိုးပဲဖြစ်ဖြစ်ဘယ်လိုမျိုးချုပ်ချယ်ကန့်တမှုမျိုးပဲရှိနေကျွန်တော်တို့တောင်းသားတွေမှာတောင်းသားစိတ်တောင်းသားမှအပြည့်ရှိတယ်ခေါင်းဆောင်စိတ်ကအပြည့်ရှိတယ်ပြည်သူအကျိုးအတွက်ကျွန်တော်နိုင်ငံအကျိုးအတွက်နောက်တောင်းသားမှုအကျိုးအတွက်ကျမတို့ဘာတွေကိုလုပ်ရမလဲဘာတွေကိုဥတည်တဲ့ထားရမလဲဆိုတာတောင်းသားတွေကခုအထိမမေ့ပါဘူးခုအထိလည်းအဲ့ဒီဝိညာဉ်တွေကပျောက်ပြတ်မသွားဘူးလို့ကျမယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာဒီအခုကိုအေးအောင်တို့ကိုမျိုးမင်းထိုက်တို့ကဆိုလို့ရှိရင်တော့မဖြစ်ဖြစ်အောင်နဲ့เนาะအသက်အရွယ်အပြင်လည်းပဲကြီးခဲ့တယ်အတွေ့အကြုံတွေလည်းများခဲ့တယ်အဲ့တော့အခုလုံးလုံးစင်မှာဒီကျောင်းသားရေးတွေကိုဂိုင်းတွေလောက်ဂိုင်းနေကြတဲ့နေရာမှာလက်ရှိကျောင်းသားအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကောဘယ်လိုများဟိုရှုမြင်ပြီးလဲဘယ်လိုများအကြံဉာဏ်ပေးနေတယ်လဲဆိုတာလည်းရှိသေးတာပေါ့အခုကိုအေးအောင်တို့ကိုမျိုးမင်းထိုက်တို့ဆိုလို့ရှိရင်အဲ့ဒီအချိန်ခါတုန်းကနော်အဖမ်းခံရပြီးတော့ဒါ1052နှစ်တို့ဘာလို့ဆိုပြီးတော့ချလိုက်တဲ့ကိစ္စတွေမှာ
ဟလာ
တော်တော်ကိုပဲဒါကဘာကလည်းပဲအံ့ဩတုန်လှုပ်တာပေါ့နော်ဒီကျောင်းသားအရေးမှာဒီလိုစာရွက်စာတမ်းဝေတဲ့ဗားတဲ့ဒီလောက်ဥစ္စာကိုအဲ့လောက်တော့နှစ်တည်ဟလာအနှစ်50ကျော်ထောင်ချလိုက်တဲ့ပါဆိုတော့တော်တော်ပဲဒီမှာတုန်လှုပ်ကြတာတွေကြားရတယ်အဲ့တော့အဲ့လိုဖြစ်ခဲ့တဲ့အတွေ့အကြုံတွေနဲ့အခုကျောင်းသားလှုပ်ရှားမှုတွေမှာပါဝင်နေကြတဲ့ဒီအဖွဲ့အစည်းတွေကိုရောဘယ်လိုအများပြောချင်ဆိုချင်တာရှိလဲပြောပါအောင်ခင်ဗျကိုရောင်ရင်စပြောပါလား
အခုတောင်းသားအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ပြောချင်တာကကျွန်တော်ကိုကျော်ကကိုပြောခဲ့တာလေးတစ်ခုကိုကျွန်တော်ဖော်ကားခြင်းနဲ့
ဟုတ်ကဲ့
အခုတောင်းသားသမ္မတထဲမှာဒီ NGO ဆန်ဆန်လှုပ်ရှားမှုတွေအဲ့လိုဖြစ်လာတယ်ဆိုအဲ့ကိုကျော်ကကိုကတတိပေးထားတာပေါ့ဒီကျွန်တော်တောင်းသားသမ္မတစပြီးတော့ဖဲ့လာကြတယ်ကကျွန်တော်တို့ဘာကတာမူမားချက်နဲ့ဒီမြန်မာပြည်ဒီမိုကရေစီငြိမ်းချမ်းရေးဒီမိုကရေစီပညာရေးအဲ့ဒီလိုမူငါးချက်ကိုအခြေခံပြီးတော့ကျွန်တော်ဖွဲ့ခဲ့တယ်အခုကျွန်တော်တို့လောကလည်းပဲဒီမူငါးချက်ကိုလက်ခံပြီးတော့ဒီဘဂဒပူအောင်မှာပဲဘဂဒနာမည်အောင်မှာပဲကျွန်တော်တို့အလုပ်လုပ်ခဲ့အခုကျောင်းသားတွေကလည်းအဲ့လိုပဲဖြစ်စေခြင်းနဲ့ဖြစ်စေခြင်းနဲ့တော့အခုကျောင်းသားတွေကလည်းဒီအခုသူတို့အတွင်းနဲ့သူတို့တိုင်းပြည်အတွက်ဒီလိုလုပ်ချင်တာပဲဒါပေမဲ့နည်းနည်းလေးနဲ့တွဲနေတာလို့ကျွန်တော်အဲ့ဒီလိုခံစားမိတယ်ဘလို့လဲဆိုတော့တောင်းနိုင်ငံရေးကအခြေခံပဲနိုင်ငံရေးပြဿနာကိုပဲဂိုင်တွေ့ဒီဘာသာသားဘာလို့လဲဆိုတော့နိုင်ငံလုံးရဲ့နိုင်ငံရေးအခြေအနေမှာကြောင်းလဲပဲနဲ့ကျွန်တော်ကြောင်းသားအခွင့်အရေးဆိုတာလည်းမရနိုင်ဘူးဒီမိုကရေစီပညာရေးဆိုတာလည်းမဖြစ်နိုင်ဘူးနိုင်ငံရေးမရှိဘဲနဲ့ပဲလေပညာရေးဆေးတင်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးဆိုတော့အမျိုးသားဒီမိုကရေစီနိုင်ငံရေးဒီအလံတွေကိုဆက်ပြီးဂိုင်ဆွဲပြီးတော့ဒီဘာသာသားမူရေးအတိုင်းပဲလုပ်စီခြင်းနဲ့ဒါကျွန်တော်အမြင်ပ
ါဟုတ်ကဲ့ကိုမျိုးမင်းဆိုင်ကပြောပါအောင်ခင
်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကနော်ကျွန်တော်တို့ဒီအာနိုင်ငံကျောင်းသားလေးရဲ့သမိုင်းဟာဒီကဘာနိုင်ငံနေနဲ့စာရင်ပြချမှုအများကြီးရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့ကျောင်းသားသမိုင်းဟာ1920ပေါ့ဒီနှစ်ချက်တန့်ကျင်ရေးအဲဒီလွတ်လပ်ရေးကာလကလေးကနိုင်ငံရေးဥတော်မှုပါပါစတင်ပြီးတော့ပေါင်းနေတာပေါ့နော်ဒီနေ့ပြီးခဲ့တဲ့ဒီစနေရပဲအမျိုးသားနေပေါ့နော်ဒီလိုမျိုးဖြစ်လာအောင်လဲကျောင်းသားတွေလည်းစပြီးတော့ထောက်ရှားခဲ့တာကျေးဇူးဆက်ပါလေပေါ့လွတ်လပ်ရေးရခင်မအောင်လွတ်လပ်ရေးရပြီးတဲ့နောက်မှာနောက်ဆုံးဒီစစ်အာဏာရှင်ပုတ်ဆိုးတဲ့ခေတ်ကာလတစ်လျှောက်လုံးမှာရောတောင်းသားတွေကပဲစစ်စာတော်တော်များများမှာဥဆောင်ပြီးတော့ဖန်ပြီးခဲ့ကြတာလေဒီကြောင်းလေးတစ်ခုထုတ်ရှားမှုတစ်ခုကိုဖန်ပြီးခဲ့ကြတာလေပေါ့နော်ဒါတွေကသမိုင်းအစဉ်အလာအစဉ်အဆက်တွေမှတ်တမ်းတွေမှတ်ရရှိတာလေအဲ့တော့ကျွန်တော်တို့ခြားခု88ကာလမှာကျွန်တော်တို့ဟာ22နှစ်73နှစ်ပေါ့ဒီအရွယ်မှာကျွန်တော်တို့အနေနဲ့ဘာမှဟိုမဆွမ်းဆောင်နိုင်နေနဲ့ကျွန်တော်တို့ရှင်ထဲမှာဒီခံစားချက်တွေရှိခဲ့တယ်ဒီတောင်းဝန်ဝတရားတွေကရှိတယ်ဆိုတာကိုနားလည်ခဲ့တယ်ကိုရှင်ရမျိုးသက်တွေလောက်သွားခဲ့တယ်ပေါ့နော်တောင်းသားတွေကိုပေါ်တို့ပါလို့ဆိုတာကျွန်တော်တို့ရဲ့တကယ်ဟိုအမြဲတမ်းဒီသာစံထားတဲ့ပေါင်းဆောင်တွေပါကျွန်တော်ဒီတက်ကတူရောက်တဲ့အခါမှာကျတော့ခုနပြောတဲ့ဖြူစက်ချာဟာကျွန်တော်တို့တကယ်ဟိုပထမဆုံးအကြီးမားဆုံးပေါ့နော်အဲ့ဒီမှာခုနဟိုချစ်ချီဦးမပြည့်ပြည့်အောင်ပြောသွားတဲ့ဒီအချိန်မှာတော့ဘာသာသားအဖွဲ့ကြီးနေနဲ့အရာဝင်ရပ်တည်ထားတာမျိုးတော့မရှိပါတော့ဟုတ်ပါဘူး။ဆိုတော့ကျွန်တော်တို့ကင်ဆယ်ခဲ့တာကလည်းဘာသာသားပါပဲ။ဒီဘာသာသားဆိုတာကိုသူရတူရပို့အုပ်စုလေးတွေနဲ့ကျွန်တော်တို့ပဲတချို့အုပ်စုတွေလည်းဟိုဘာသာသားအနေနဲ့ရပ်တည်ပြီးတော့ဒီညာရပ်တည်ထောက်ထောက်ရှားခဲ့တာမျိုးပေါ့နော်ရှိခဲ့တယ်။အဲ့တော့ကျွန်တော်တို့ကလည်းဒီဘာသာသားကိုပဲဆက်လက်ကင်ဆယ်ပြီးရပ်တည်ခဲ့တယ်။အဲ့ဒီအချိန်မှာ96မှာကျွန်တော်ဓာပြလေးပေါ့နော်။ဓာပြတစ်ခုပြောခုနဆိုချမှုနဲ့ပတ်သက်ပြောနေတာကတကုံတက်ကတူဟာပထမဆုံးဒီအစိုးရလည်းပြည်ရခင်ဗျဒီကျွန်တော်တို့ဒီចောင်းသားအင်အားစုဟာမာဒီနိုင်ငံကြီးကိုဘယ်လောက်အထိသွားမိုးနိုင်တယ်ဘယ်လောက်အထိချေလည်နိုင်တယ်ဆိုတော့ပြည်ရဲ့အတက်ကဆိုတော့ဒီចောင်းသားလှုပ်ရှားမှုတွေចောင်းသားအင်အားစုတွေအားမကောင်းအောင်ဆိုတော့ပထမဆုံးအနေနဲ့မျိုးပြင်ထုတ်ပြီးတော့လူလူနဲ့ဝေးအောင်တကယ်လို့လှုပ်ရှားမှုတွေဖြစ်ခဲ့ရင်လည်းအလွယ်တကူဟိုနှိမ်နှင်းလို့ရအောင်လူလူနဲ့ဝေးအောင်တော့အရင်ချင်းချင်းပြောင်းလဲမှာဖြစ်အောင်ဒီလိုမျိုးကြီးရဲ့ကျွန်တော်တရားသုံးစင်းကိုခံပြီးတော့တကုံတက်ကတူစောက်ခဲ့တာပ
ါဟုတ်ကဲ့
ကျွန်တော်တို့ကတကုံတက်ကတူစောက်တဲ့နှစ်မှာပဲကျွန်တော် RCG မှာစတက်ခဲ့တာပေါ့နော် RC ကျွန်တော်တို့ကဗဟန်းထဲမှာဆိုတော့ RCG ကိုရောက်သွားတယ်အဲ့တော့ RCG တို့မင်းတို့ရန်ကုန်တက်ကတူတို့စသဖြင့်တက်ကတူတို့စတဲ့ချင်းပေါ့ဒီနေရာတွေဆိုတာကျွန်တော်တို့အိုးအရင်လက်လက်ရင်းမရခင်ခေတ်ကာလတွေလည်းကဒီသမိုင်းအစဉ်လားသမိုင်းချက်ပန်းမှုခံစားမှုမှတ်တိုင်တွေအများကြီးရှိခဲ့တဲ့နေရာတွေပေါ့ဒီနေရာတွေကိုတို့ကဘုံဘောကိုထောက်ဆက်ပစ်ခြင်းနဲ့အစီအစဉ်ကိုတည်ရခဲ့ပါတယ်နော်အဲ့တော့ဘုံတက်ကတူစဆောက်တယ်ဒါပေမဲ့ထူးခြားတာကဒီ96လှုပ်ရှားမှုမှာနေခုနကိုရေးအောင်ပြောသွားခဲ့တယ်လို့ဟုတ်ပါတယ်ဒီကျောင်းတကားကြီးကိုဖိတ်ထားရခြင်းပါအဲ့ဒီမှာပဲကျွန်တော်ကလည်းအဲ့ဒီဘုံတက်ကတူတွေကိုသွားပြီးတော့အဲ့ရတငယ်ချင်းတွေနဲ့တွေ့ပြီးကျွန်တော်တိုင်ပင်ဖို့ပေါ့စကားပြောဖို့ရောက်သွားတဲ့အချိန်မှာကျွန်တော်လည်းအဲ့ဒီအုပ်စုထဲမှာကျောင်းသားအုပ်စုထဲမှာပါဝင်ခဲ့ပါတရား၃ဆင်းကိုပိတ်လိုက်တာနဲ့ကျွန်တော်တို့မှာဆက်ပေါက်မရှိတော့ဘူး။ရောက်ကလာတရားမှာဆိုရင်အဲ့အခြေရဟိုအင်ဂျင်ယာကြီးတွေကလည်းမရှိဘူး။လေဝင်းတွေလည်းရှိတဲ့အတွက်မျက်နှာပေါင်းမှာအင်အားကလည်းသူတို့ဘက်ကပိုပြီးကောင်းတယ်။စ ောင်းနေတဲ့ဟာအဲ့မှာတကယ်ဟိုစက်ကွင်းတစ်ခုလိုနေရာကိုကျွန်တော်တို့ပို့ခံနေရတယ်ပေါ့နော်ဒါမှထွက်ပေါက်မရှိတော့နောက်ဆုံးကျကိုနီးကိုဟန်နဲ့ကိုရောင်ဖြောက်ပြီးတော့အားလုံးအဲ့လိုစက်ကွင်းကံပြပြေးခဲ့ကြရတာပေါ့အဲ့မှာခုနပြောတဲ့ကိုရောင်တို့စဖွဲ့ခဲ့တဲ့အကုန်တက်ကြွေကျောင်းသားများတက်မကားဆိုတာကိုအဲ့ကိုရဲ့နေ့နောက်ပိုင်းမှာဖွဲ့ခဲ့တယ်ဒါပေမဲ့ကျွန်တော်တို့ကတော့ဒီကိုရဲ့နေ့ကိုပဲအကုန်တက်ကြွေသာသာသာနေ့ဆိုပြီးတက်မှတ်ခဲ့ရပေါ့နော်အဲ့မှာအများစုဖန်ခံရတာကသဘုံတက်ကတူကကျောင်းသားတွေပါဖြစ်ပါတယ်။သူတို့က96ပါပဲ။ဟိုမှာတော့ဖန်ခံရပြီးကျွန်တော်တို့ကအဲ့ချိန်မှာမပါပဲနဲ့98ဒီလိုတော်ကြီးခေါ်ယူရေးလှုပ်ရှားမှုကြမှာကျွန်တော်တို့ကပါခဲ့ပါတယ်။အဲ့တော့ကျွန်တော်ပြန်ချုပ်ပြောရပါတော့။ကျွန်တော်တို့ခေတ်ကာလကတော့နိုင်ငံရေးလှုပ်ရှားမှုကရှင်းပါတယ်။ကျွန်တော်တို့ကပုံရှုပ်ပွဲရှိုးနေတယ်။ဟိုကိုအချင်းချင်းသားလည်းအမှုနဲ့ဒီတိုင်းရဲ့စာတမ်းဝေးဒီပါဝင်လာအောင်ကျောင်းသားလှုပ်ရှားမှုတွေကိုခံပြီးကြတယ်။ကျောင်းအိမ်ကျောင်းသားတို့အခွင့်အရေးဆိုတာချက်ကိုတိုင်းပြည်ရဲ့ဒီနိုင်ငံရေးအရှိတခုရအောင်အတွက်ဟို NLD ပါတီကိုကျွန်တော်တို့ဝန်းရံပြီးတော့လုပ်ခဲ့ကြလေရပ်တည်ခဲ့တယ်။ဒီနေ့ခေတ်ကာလမှာကြတော့ကျွန်တော်တို့ခေတ်ကာလနဲ့ပုံသဏ္ဍာန်တွေပွာလာပါတယ်။ဘာလဲဆိုတော့ဒီအခုဆိုရင်ဘာလဲတော့ဟိုအရင်ကလင်းပွင့်လာတယ်၊တရားဝင်ဖွဲ့စည်းခွင့်ရလာတယ်။စသဖြင့်အဲ့ဒီမှာခုနပြောတဲ့တစ်ခါကအမြင်ရတဲ့အနေအထားပေါ့နော်။အနေအထားဆိုတာနောက်ဆုံးတော့ကိုရောင်ပြောသလိုပါပဲဒီနိုင်ငံကြီးကအနှစ်ချုပ်ပါပဲဒီအခြေခံဥပဒေပေါ့2008အခြေခံဥပဒေဟာအကုန်လုံးကိုစနစ်တကျဒီတိုင်ကျထားတာဖြစ်တဲ့အတွက်သူကဒီကစားကွက်ထဲမှာသူအကုန်လုံးကိုကန့်တတ်ထားပြီးဖြစ်နေတယ်အဲ့တော့ဆန္ဒပြရလဲပုံမှန်ဆက်ချက်ရှိတယ်နော်ဒီဆန္ဒပြမယ့်ဟာကိုပြင်ရမယ်အပင်ပင်အဖွဲ့ကြီးဥပဒေကဘယ်လိုလာမလဲသာသဖြင့်ပေါ့လူရင်းလို့တလို့ကန့်တတ်လို့ရမယ့်ဟာတွေနဲ့ထားထားတဲ့အတွက်တောင်းသားတွေဟာဟုတ်တော့လုံးနေကြတယ်ဒါပေမဲ့ခုနပြောတဲ့နိုင်ငံရေးရှေ့ရှာမှုတွေကလည်းအခုလက်ကလောင်ပို့ပြီးတော့အရေးကြီးလာတယ
်ဒီ
နိုင်ငံရေးကိစ္စလေးဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စလေးပိုပြဿနာပေါင်းများစွာတဲမှာဒီကျောင်းသားလှုပ်ရှားမှုတွေကလည်းရှိနေတော့လည်းပဲခုနပြောသလိုဟိုနည်းနည်းလေးတချို့လည်းရောထွေးတာမျိုးတွေဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့နော
်ဒါပေ
မဲ့ကျွန်တော်ကြုံကြည်ပါတယ်ဒီအကားသားဆိုတဲ့အလံအောက်မှာလုံးကြီးကြီးဖြတ်တန်းရတဲ့ဒီကျောင်းသားလူငယ်ရဲဘော်တွေအားလုံးဟာလူကြီးရဲ့ဆိုင်ဆိုင်တမန်နဲ့သွားနေကြတယ်လို့ကျွန်တော်ကြုံတယ်
ဟုတ်ကဲ့ခင်ဗျအ
ဲ့တော့ကျွန်တော်တို့တက်ခဲ့တဲ့ဒီကျောင်းတွေပေါ့အခုဆိုရင်အမျိုးမျိုးအနေနဲ့မှဒီကျောင်းတွေကိုခွဲပြီးတော့ကျောင်းသားတွေကိုအများကြီးခွဲရခွဲရဝေးနေနေဖွင့်နေဒီနေရာတွေဖွင့်ပြီးတော့ကျွန်တော်တမိုင်းဆင်လာကြည့်တဲ့နေရာတွေကိုဖြောက်ဖြတ်ဖို့ကြိုးစားခဲ့ရပါတော့အခုလည်းဒီနေရာတွေပြန်မရသေးဘူးဆိုတော့ကျောင်းသားတွေအနေနဲ့ကဒီလိုကိစ္စဒီမှာပါပေါ့ဖတ်ပြီးတော့သူမြင်ဆောင်ရွက်သွားတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုမပြောပြောအောင်အနေနဲ့ရောကိုကိုမျိုးမင်းတိုက်တို့ကိုအေးအောင်တို့နောင်တော်ကြီးတွေရဲ့အမှားစကားတွေလည်းကြားရပြီဆိုတော့ဘယ်လိုဆက်ရှိဆက်ပြီးတော့လှမ်းမယ်ပါမယ်ပေါ့နော်ပြောပါ
ဟုတ်ကဲ့ကျွန်မတို့ကိုအကြံပေးပြောသွားတဲ့ခွေးရအောင်ရောကိုမျိုးမင်းခါဆုံးကျွန်မတကယ်ပြည့်ပြီးကျွန်မရဲ့ဒါကိုတို့ပြောသွားတာတကယ်အဖို့တန်နဲ့အကြံဉာဏ်လေးပါပဲအာကျွန်မထပ်ပြီးရောဖြည့်ပြောချင်တာကျွန်မတို့အခုပေါ့နော်ဟိုလက်ရှိကျောင်းသားလှူရှားမှုကိုအရင်ပြောပါမယ်လက်ရှိကျောင်းသားလှူရှားမှုကလူအနေထားရှိတယ်ဆိုတော့လက်ရှိကျောင်းသားတွေကြားထဲမှာဟိုကကျွန်တော်ဝေဝါမှုကြီးကြုံတွေ့နေရတယ်သူရဘက်ကရောပေါ့နော်နောက်ပိုင်းကျွန်တော်ကျောင်းသားတွေကဘယ်လိုအနေထားဖြစ်လာလဲဆိုတော့ကျောင်းသားသမဂ္ဂထက်လူမှုရေးလုပ်ငန်းတွေလုပ်တာပဲပို့ပြီးတော့ကျောင်းသားတွေကလုံးလူတာလုံတာရှိတယ်ဆိုတဲ့အနေထားမျိုးနဲ့ကျောင်းသားတွေကဒီအကတာသမဂ္ဂဆိုရင်လည်းနိုင်ငံရေးဆိုရင်လည်းကြောက်နေတဲ့ခြေနေမျိုးတွေကခုထင်ပြီးရှိနေတော့ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်ကျောင်းသားတွေတိုင်းမှာစီယုံရေးအားကလည်းကျွန်တော်အခုဘာလို့ပြောကျွန်တော်ဘာဘကတာခရိုင်ကို20 ဒုံးခရိုင်ကြီးဖွဲ့ထားနိုင်နေမယ်လေလက်ရှိအချိန်မှာဟိုအိုက်ခရိုင်တွေရဲ့အချိန်ရင်းအားကြလာတာတို့နောက်ပြီးတော့ဒီကျောင်းသားတွေကြားထဲမှာပေါ့နော်ဟိုကျွန်တော်ဘာသာသာဆိုရင်ကြောက်ပြာအဖွဲ့အစည်းတစ်ခုဖြစ်ဘာဖြစ်လို့လဲဆိုတော့အများတော့အားဖြင့်ဒီလက်ရှိပုံမှန်ဆက်ရှိပဲဖြစ်ပေါ့နော်အခုကျွန်တော်တို့ကိုအရေးယူခံရတဲ့အနေအထားအခုတည်းရှိနေတာပေါ့နော်ရှိနေတဲ့အခါကျတော့ဟိုဆက်လာသေးရမေးလာမြန်လာတောင်းကြည့်ရမျိုးလေအခုတည်းရှိနေတဲ့အခါကျတော့ကျောင်းသားတွေကြားထဲမှာတော့ကျနော်တို့တောက်တဲ့ခြေနေမျိုးရှိနေတဲ့အခါကျတော့ချို့ကျောင်းသားတွေကအဲဒီလိုမျိုးဒီလူမျိုးရေးလုပ်ငန်းတွေပို့ပြီးတော့အားတန်လာတယ်လူမျိုးရေးကပို့ပြီးတော့ဟိုကျောင်းသားတွေကမှစီယုံကိုပို့ပြီးတိုးနေမလားဆိုတဲ့အနေအထားမျိုးကြီးရှိလာတာကိုတွေ့ရတယ်ကျမတို့ကတော့တက်နိုင်ဆုံးတော့ကျွန်တော်ထိန်းပြီးတော့ကျောင်းသားတွေကိုပို့ကျွန်တော်ပို့ပြီးတော့လဲဒါဟိုကျောင်းသားတွေထားထဲမှာပို့ပြီးပြန်နိုင်အောင်ဘာသာမူကိုပို့တကယ်လဲသူတို့ UNGD ကင်ဆယ်နိုင်အောင်ပေါ့နော်နောက်ပြီးတော့အလန့်ရှိအလုပ်တွေလည်းပို့ပြီးတော့စီယုံကြီးကောင်းကောင်းနဲ့အားရှိရှိနဲ့အတင်းဖက်ပုံစံမျိုးစနစ်တကျလုပ်တတ်အောင်လဲကျွန်တော်တို့တက်နိုင်ဆုံးကြိုးစားနေရမျိုးလေးလည်းရှိပါတယ်အခုကကျွန်တော်96ကျောင်းသားလှူရှားမှုနဲ့ပတ်သက်ပြီးတော့ဒီမှာဒီကျောင်းသားလှူရှားမှုကိုဒီမှာ ကျောင်းသားလှူရှားမှုကတကယ်လည်းကြည့်ကြည့်ဒီကန်စားခဲ့ရတဲ့အနေထားရှိတာအဲ့ဒါဘာလဲဆိုတော့တကယ်ကိုစီကန်တကြနဲ့ကျောင်းသားတွေရန်လေးတန်းနှဲဆောင်မှာပေါ့နော်အဲစီကန်တကြနဲ့နိုင်ငံတော်တရှင်းစုပြီးတော့ဆန္ဒတွေထုတ်ဖော်ရဲ့အခါမှာဒီပါကျုပ်ကပေါမောက်ခကျုပ်ကဒါပြီးတော့ကျောင်းသားတွေဖွင့်နိုင်နေ ဒီရအဲအဲ့ဒီနေရာလေးပေါ့နော်အဲ့ဒါကိုကျွန်မတကယ်ကိုရင်းနှီးထိကြခံစားခဲ့ရပါတယ်အဲ့ဒီမှာကျောင်းသားတွေကဝိုင်းပြီးတော့လို့ရဲဆရာကိုတောင်းပန်တယ်ဆရာလည်းဝမ်းပန်းတနေနဲ့ငုံကြတယ်ကျောင်းသားတွေလည်းငုံကြတယ်ပို့ပြီးတော့ကျွန်မတကယ်ကိုရင်းနှီးထိချရတဲ့အဆုံးပိုင်းအခန်းကတော့ကျောင်းသားတွေကပုပ္ပုကိုတရနကုံပြင်ရတယ်ဆိုတဲ့နေရာလေးကျွန်မတကယ်ကိုထိခိုက်ခံစားခဲ့ရတာပါအဲ့ဒီ ချင်းချင်းဆက်ချဖြစ်အောင်ပေါ့နော်တချို့ဆိုလို့ရှိရင်ကျွန်တော်မတိကြတဲ့လူတွေကပုံများတဲ့အခါကျတော့တော့ချင်းချင်းတောင်မှပုံပြက်ခံထားရတာနဲ့ပေါင်းများလာကြတဲ့အခါကျတော့ဒီ96ပြည့်စုံကျောင်းသားလှူရှာမှုတမိုင်းအမှန်တွေကျွန်တော်တို့ဖိုက်ချင်ပါတယ်ကျွန်တော်တို့နားထောင်ချင်ပါတယ်အဲ့ဒါကိုလည်းပို့ပြီးတော့ကျွန်တော်တို့ဒီပေါ့နော်ကျောင်းသားတွေကြားတဲ့ဒီလူတွေကြားကိုပြန့်နှံ့အောင်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာရတဲ့အချိန်ကကျွန်တော်တို့ပြည့်နေပြီမို့လို့ကျွန်တော်တို့ဒီမှတ်ချက်တင်နေပဲဒီသုံးသက်ချက်တင်နေပဲဒီစကဝိုင်းအောင်တော့ညီကုန်းချော့ပါလိမ့်မယ်အခုပါဝင်ပြီးတော့ဆွေးနွေးဟုတ်ကဲ့ပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီចောင်းသားလှူရှားမှုတွေမှာကိုယ်တိုင်ကိုကြပါဝင်ခဲ့ကြပြီးတော့ပြည်တန်နေမျိုးမျိုးခံခဲ့ကြရတဲ့ကိုအေးအောင်ကိုမျိုးမင်းထိုင်နဲ့မဖြိုးဖြိုးအောင်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပါရစေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှင်လန်းကြပါစေ